မြန်မာနိုင်ငံမှာတိုက်ပွဲတွေဖြစ်နေတာနောက်နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေ့ပြောင်းနေထိုင်ရသူပြည်သူဥယေဟာတက်တန်းကျော်သွားပြီလို့ UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုကုညီညီနိုင်ရေးရုံးကသတင်းထုတ်ပြန်လိုက်ပါတယ်။အဲ့ဒီအထက်မှာဆီယနာတိမ့်ပြီးတဲ့နောက်အိုးရင်ဆုတ်ခွာပြီးတော့ထွက်ပြေးရသူက8သိန်းနီးပါးလဲပါဝင်နေတယ်လို့ဖော်ပြပါရှိပါတယ်။မြန်မာနိုင်ငံတွင်အကြောင်းမျိုးမျိုးကြောင့်အိုးအိမ်တွေဆုတ်ခွာပြီးထွက်ပြေးတိမ်းရှောင်နေရသူတွေရဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မှာပြောပြပေးပါရှင်
။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကမြန်မာနိုင်ငံမှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်ဦးရေတတန်းကျော်ဟာရွှေပြောင်းနေထိုင်နေရပြီးအဲ့ဒီနေရာမှာစစ်တပ်အာဏာသိမ်းပြီးနောက်ပဋိပက္ခနဲ့လုံခြုံရေးအခြေအနေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူ9သိန်းနီးပါးလည်းပါဝင်တယ်လို့ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်တောင်ပိုင်းနယ်၊ကရင်ပြည်နယ်တို့ကစစ်ဆောင်စခန်းတွေမှာအခုနှစ်ဧပြီလကစပြီးမုံတိုင်းနဲ့မိုးတဲထန်တဲ့အချိန်တွေကြောင့်အမိုးအကာတွေပျက်စီးပြီးအရင်ကထက်လိုအပ်ချက်တွေပိုများလာတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကညောင်ချောင်း IDP စခန်းမှာတော့အချိန်ကာလကြာလာတဲ့အများတဲအိမ်တွေပျက်စီးပြီးအများဆုံးပြုပြင်ဖို့လိုအပ်နေတယ်လို့စခန်းတာဝန်ခံကပြောပါတယ်
။မိုးရွာလာတယ်မိုးအားလည်းရွာလာတယ်ဟိုကနော်သူပျက်စီးတဲ့အချိန်တွေတော့ဟိုကရှိနေပြီပေါ့ဒါမဲ့တစ်ခုမှပြုပြင်လာတော့မရှိသေးဘူးဒါမဲ့ကျွန်တော်တို့ဒီလေတို့ရော IDP စခန်းကိုလေကျွန်တော်အကြံကဟိုကပေါ့နော်ဒီတင်းဆောင်တဲ့တော့ဟိုပြောပိုင်တော့ဟိုပါတော့ဝါတို့စစ်တို့ဟိုပါတနင်းတို့ဒီတော့ဒီဆလာပိုင်းအကုန်လုံးဆိုပြင်းနေလို့တော့ပြောလို့ရှိတယ
်ကုလသမဂ္ဂရဲ့ကိန်းဂဏန်းတွေအများဆိုရင်2021ခုနှစ်ဖေဖော်ဝါရီလတရက်စစ်ပေါ်အာဏာသိမ်းပြီးချိန်ကစလို့စစ်ဘေးရှောင်ဒုက္ခတွေဥယျာ9သိန်းနီးပါးအထိရှိခဲ့ပြီးတနိုင်ရလုံးမှာအိုးအိမ်ဆုံးခွာသိမ်းရှောင်သူစုစုပေါင်းတန်းတန်းကျော်အထိရှိလာတာပါရှမ်းပြည်တောင်ပိုင်းကကျေးရွာတချို့မှာခိုးလုံနေကြရတဲ့စစ်ဘေးဆောင်တွေအတွက်လည်းအခြေခံစားနပ်ရိက္ခာနေရထိုင်ခြင်းလိုအပ်ချက်တွေရှိနေပြီးတချို့အိမ်ပြန်ဖို့ပြင်ဆင်နေပြီးတဲ့အတွက်မိုင်းပညာပေးလုပ်ငန်းလည်းဆောင်ရွက်ပေးဖို့လိုအပ်တယ်လို့ကုညီနေသူတို့ကပြောပါတယ်
။မိုင်းပညာပေးလုပ်ငန်းပေါ့အဲ့ဒါကိုပြီးတော့လိုအပ်တယ်ဗျ။ချို့ပြန်သွားတယ်ပြန်သွားမှရောက်တဲ့ခါကျတော့ဒီမိုင်းပညာမရှိပညာပေးလုပ်ငန်းမရှိတဲ့ခါကျတော့ချို့ပြန်ကျတော့အဲ့ဒီဟိုမိုင်းခွဲတယ်ဒီမိုင်းထိထိုက်တယ်ဒီရှိတယ်ဗျ
လမ်းတော်ကြီးပြတ်ခတ်မှုနဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်တောင်ပိုင်းထေကုံမြို့နယ်အရှိတကံကဒေသခံတော်တော်များများစစ်ဆောင်နေကြရပါတယ်စစ်ဆောင်ကူညီရေးအဖွဲ့တွေကလိုအပ်တဲ့စံစီစားတွေအရင်ကလာရောက်ကူညီပေးတာမျိုးရှိပေမဲ့လက်ရှိမှာအကူအညီမရှိသလောက်ဖြစ်နေတယ်လို့ထေကုံမြို့နယ်စီမီလော်ရွာကစစ်ပြေးဒုက္ခသည်တို့ကပြောပါတယ်ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကပဋိပက္ခတန်ခံရသူတွေကိုအကူအညီပေးနေပေမဲ့ထေကုံမြို့နယ်အရှိတကားစီကိုတော့မရောက်လာသေးဘူးလို့စစ်ပြေးဒုက္ခသည်ကပြောပါတယ်။စစ်ပြေးဒုက္ခသည်တွေကြားမှာအနေရှင်ရဲ့အစာစီရင်နဲ့အခက်အခဲအမျိုးမျိုးရင်ဆိုင်နေကြရတာလို့စီမီလော်ရွာကန်ကပြောပါတယ်
။အခုတော့ထပ်ပံရအိုင်လီကဒီစစ်ကလောက်ရှိနေတယ် WFP ကတော့ဒီကျွန်တော်တို့ထေကုံစစ်ဆောင်မှပြေးစစ်မှပြေးရှိနေတဲ့ဒီကလေးလာရမကြည့်ဘူးဗျာဒီကောင်တွေကအဓိကကဒီရှင်းကောင်တွေဒီတော့တောင်းတမှမျိုးကျတော့ရှင်းရန်ပေါ်လေးကျင်တယ်ကျတော့ဒီရှင်းကောင်နဲ့လူတိုင်းဒီလူအရပေါ်တော့ဒီဆိုင်တိုင်းဒီကုန်ထောက်တွေပေါ်လာဒီကုန်ထောက်တွေလိုအပ်တယ်နောက်ပြီးတော့ဆောင်းတော့အကြောင်းလိုအပ်တယ်တလဲ
အခုချိန်မှာစစ်ပြေးဒုက္ခတွေကြဝမ်းယောဂါတွေနဲ့ဖြောင်းနာတာတွေခံစားနေကြရပါတယ်ဝမ်းယောဂါကြောင့်ခလေးငယ်တဦးနဲ့လူကြီးပိုင်းတွေကတဦးဟာပြီးခဲ့တဲ့ဧပြီလတတိယအပတ်လောက်ကတည်ဆုံသွားတယ်လို့စစ်ဆောင်နေသူကပြောပါတယ်ကျမရေးကူညီပေးနေတဲ့ဆရာမတူကတော့ထဲကုံအရှိတကမ်းမှာစစ်ဘေးဆောင်တပေါင်းကျော်ရှိနေပြီးအိမ်ကျဲက၃ပုံ၃ပုံလောက်ဟာဝမ်းယောဂါနဲ့ရာသီတုပ်ကွေးယောဂါတွေဖြစ်နေတယ်လို့ပြောပါတယ်
။ခုကရာသီတုပ်ကွေးနဲ့အထကူကျတော့အိမ်မပေါင်းတော့ပဲဒုက္ခရောက်သွားမှာဆရာ။ကျမတို့ထဲကုံရရှိတဲ့ကမ်းမှာအခုလောလောဆယ်ရခိုင်နယ်နဲ့တက်နေဆိုရှိ၃ပုံ၃ပုံလောက်တော့ကျွန်တွေ့နေရပြီပေါ့နော်။
ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကလည်းမြန်မာနိုင်ငံမှာနေရဆွန့်ခွာတိမ်းဆောင်နေရသူတွေတိုးပွားလာပြီးလူသားချင်းစာနာမှုအကျအတွေးဟာကြီးထွားလာနေတယ်လို့ပြောပါတယ်။ဒါအပြင်နေရဆွန့်ခွာတိမ်းဆောင်နေရသူတွေနဲ့ထိခိုက်ခံစားခဲ့ရသူအများစုစီကိုလည်းလူသားချင်းစာနာမှုအကူအညီတွေရောက်နိုင်ခြင်းမရှိသေးဘူးလို့ပြောပါတယ်။ပဋိပက္ခကြောင့်ထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာကူညီမှုပေးနိုင်ဖို့အာဆီယံအသင်းကြီးကလည်းကြိုးပမ်းနေပါတယ်။မြမအရေးအာဆီယံသဘောတူညီချက်၅ချက်ထဲမှာလူသားချင်းစာနာကူညီမှုပေးရည်လည်းပါဝင်တာပါ။ဒါပေမဲ့လည်းဒီအကူအညီတွေကိုသူတို့ချမှတ်ထားတဲ့မူပေါင်းအတွင်းကပဲအကူအညီပေးရမယ်လို့စစ်ကောင်စီဘက်ကတောင်းဆိုရာကြောင့်အကူအညီပေးနိုင်ဖို့ကြံစည်နေပါလိမ့်ရှင်။